Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ24ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ line meter 16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမဲအီတန်စင်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါအမေရိကန်မှာတရားမဝင်နေထိုင်သူအများအများကိုဖမ်းပြီးပြန်ပို့တာမျိုးမဟုတ်ပါဘူးလို့အမေရိကန်တာဝန်ရှိသူနှစ်ဦးကမက္ကဆီကိုတာဝန်ရှိသူတွေကိုအာမခံပြောဆိုပါတယ်။ဤရက်နိုင်ငံမိုဇိုးမြို့လေဆိပ်နဲ့အတူအနီးကစစ်စခန်းတို့ကိုဤရက်တပ်ဖွဲ့တွေကပြန်သိမ်းလိုက်ပြီလို့ဤရက်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ကင်ဂျုံနမ်ဟာပြင်းထန်တဲ့ VX ဓာတုအစိတ်ကြောင့်သေဆုံးသွားတာလို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေခင်းနာဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကနေချားဆောင်စခန်းတွေတိုက်ခိုက်ခံရမှုမှာတာဝန်ရှိတဲ့အစ်စ်မြင့်ရဲရရှိသုံးဦးကိုထောင်ဒဏ်အသီးသီးချမှတ်လိုက်ပါတယ်
။ရဲစီကံတေးဦးရရရေးယူပြောင်းခဲ့တယ်။ကိုဒီရဇနဲ့ဒီစာဆုံးသွားတဲ့အတွက်ပေါ့ဗျာ။နောက်တခါဒီဟာပြီးခဲ့တဲ့ဖြစ်ပြီးတော့ဒီလိုပါသွားတဲ့ကံမှာဘုရားကိုကြည်ကြံကြတယ်မူနည်းနည်းလေးပြောရတာပေါ့အားနည်းတာပေါ့ဒါပါ
မြန်မာနိုင်ငံရဲတပ်ဖွဲ့တူရဲမှုကြီးတင်ဝင်းရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဥက္ကဋ္ဌရဲ့မိန့်ခွန်းကိုပုံနှိပ်ရမှာစာတလုံးမှားယွင်းပုံနှိပ်ခဲ့တယ်ဆိုတာကရောဘယ်စလုံးဖြစ်မှာပါလဲမွန်ပြည်နယ်ဝန်ကြီးချုပ်နှုတ်ထွက်စာပေါ်ရှုထောင့်မျိုးမျိုးကတုံ့တက်ချက်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြသိမ့်နဲ့မတ်ဤတန်စင်တို့ကကြေညာပါမယ်ရှင်
အမေရိကန်မှာတရားမဝင်နေထိုင်နေတဲ့စိုးသွမ်းသူတွေကိုဖမ်းဆီးပြန်ပို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်တင်းမာနေတဲ့အခြေအနေကိုပြည်လျော့ဖို့ကြိုးစားတဲ့အနေနဲ့လူအများအများကိုပြန်ပို့တာမျိုးမလုပ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကမက္ကဆီကိုနိုင်ငံကိုကတိပြုပြောဆိုပါတယ်။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီနဲ့နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်တို့မက္ကဆီကိုသမ္မတအော်နရီဂေးပညာနီယက်တို့အပါအဝင်ဝန်ကြီးတွေနဲ့တွေ့ဆုံချိန်မှာအဲဒီလိုကတိပေးပြောဆိုတာပါ။အမေရိကန်နဲ့မက္ကဆီကိုနိုင်ငံအကြားကုန်သွယ်ရေးနဲ့ရွှေပြောင်းဝင်ရောက်တာလိုကိစ္စတွေမှာထိတ်တိုက်လို့မဲ့သမ္မတထရမ့်ရဲ့ယက်တီချက်ပေါ်မက္ကဆီကိုမှာစိုးရိမ်နေကြတာပါအမေရိကန်မှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြန်ပို့တဲ့ကိစ္စမှာအလုံးအရင်းနဲ့ပြန်ပို့တာမျိုးလုပ်မှာမဟုတ်တယ်လို့စစ်တပ်ကလည်းသုံးမှာမဟုတ်ပါဘူးလို့ဝန်ကြီးကယ်လီကအလေးထားပြောပါတယ်အမေရိကန်နဲ့မက္ကဆီကိုတို့ဟာအင်အားကြီးတဲ့တိုင်းပြည်တွေဖြစ်ကြပြီးအခါအားလျော်စွာသဘောထားကွဲပြားတာတွေရှိမှဖြစ်ပေမဲ့သူ့ရဲ့ဆွေးနွေးပွဲတွေကတော့အလုပ်ဖြစ်ပြီးအနာဂတ်ကိုဦးတည်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးထီလဆန်ကပြောပါတယ်သမရပညာရည်တို့နဲ့ဆွေးနွေးတဲ့အကြောင်းအရာသေးစိတ်တွေကိုအမေရိကန်နိုင်ငံခြားရေးဌာနကမထုတ်ပြန်ပါဘူး
။အမေရိကန်ကြောထောက်နောက်ခံပေးထားတဲ့အီရက်တပ်ဖွဲ့တွေဟာအဲဆွေးရောက်တွေ2014ခုနှစ်ကစလို့တင်းယူထားတဲ့မိုဆူးမြို့ကလေစစ်ကိုခြေတရင်းနေမှာပြန်လည်တင်းယူနိုင်ခဲ့တဲ့အကြောင်းကိုအီရက်အစိုးရကပြောပါရယ်။အရေးပေါ်တုံ့ပြန်ကင်တွယ်ရေးတပ်ဖွဲ့တွေနဲ့ဖက်ဒရယ်အစိုးရရဲတပ်ဖွဲ့တွေဟာမိုဆူးမြို့လေစစ်ကိုအပြည့်အဝပြန်လည်ထိန်းချုပ်ထားနိုင်ပြီလို့အီရက်အစိုးရပိုင်ရုံးတန်းကကြေညာထားပါရယ်။ဒီလေချင်းနဲ့ကဲ့ရဲ့စစ်ခြေဆိုင်စခန်းကိုလည်းဒီကနေ့မှပြန်လည်သိမ်းယူနိုင်ခဲ့ပြီးတော့လာနေချီထိုးစစ်ဆင်နေတဲ့ကာလအတွင်းပထမဆုံးအကြိမ်မြို့ရဲ့အတွင်းပိုင်းကိုဝင်ရောက်နိုင်ခဲ့ပြီလို့အစိုးရတာဝန်ရှိသူတွေကလည်းပြောပါရယ်။ drone တွေအမြောက်တွေရဲ့အကူနဲ့အီရက်တပ်ဖွဲ့တွေဟာလေစစ်ကိုတောင်ပေါင်းစုံကနေနေရာယူတိုက်ခိုက်ခဲ့ကြတယ်လို့အီရက်ဒုတိယဗိုလ်ချုပ်ကြီး Raid Saka Jordat ကပြောပါရယ်။အစပိုင်းမှာတော့ IS တွေဘက်ကပြန်လည်ခုခံတိုက်ခိုက်တာသိမ့်မရှိခဲ့ပေမဲ့နောက်ပိုင်းမှာတော့လေစစ်အဆောက်အဦတွေနဲ့နေရာယူထားကြတဲ့စစ်သွေးကြွတွေနဲ့အီရက်တပ်ဖွဲ့တွေကြားအပြင်းထန်တိုက်ခိုက်ခဲ့ကြတာပါ IS တွေကြွားတွေကအီရက်တပ်ဖွဲ့တွေကိုအထေကကားဘုံထောင်တိုက်ခိုက်ခဲ့တယ်လို့ drone တွေတုံးပြီးတော့ဘုံဒါစင်နဲ့ချီကျဲချတိုက်ခိုက်ခဲ့တဲ့အကြောင်းအီရက်အထူးတပ်ဖွဲ့အရာရှိတဦးကပြောပါရယ်ဒဏ်ရာရသူတဒါစင်ထက်မင်းရှိပြီးတော့ဒဏ်ရာအနည်းချင်းရသူများတယ်လို့လည်းသူကပြောပါရယ
်စီးရီးယားနိုင်ငံအယ်ဘတ်မြို့နာဂါရွာတွေမှာအထေကကားဘုံဖောက်ခွဲတာကြောင့်လူ35ယောက်ထဲမင်းသေဆုံးပြီးအများပြားဒဏ်ရာရသွားပါရယ်မဟာဗျူဟာကျတဲ့အယ်ဘတ်မြို့ကို IS အစွန်းရောက်တွေလက်ထဲကနေတူရကီတပ်တွေနဲ့မဟာမိတ်သဘုံအဖွဲ့တွေကသိမ်းယူပြီးတရက်အကြာမှာပဲအခုလိုတိုက်ခိုက်တာပါဆိုစီယန်ရွာကတဘုံတွေရဲ့လူမျိုးရေးစခန်းမှာဒီကနေ့ဖောက်ခွဲမှုကနေတည်ဆုံသူတွေတဲ့တဘုံတပ်ဖွဲ့ဝင်တွေနဲ့အတူရသားအများပြားလည်းပါပါတယ်လာပေါင်းများစွာတိုက်ပွဲတွေအပြင်းထန်ဖြစ်နေခဲ့တဲ့အယ်ဘတ်မြို့ကိုပြန်သွားခွင့်ရဖို့လူမျိုးရေးစခန်းမှာလူတွေစုဝေးပြီးတော့စောင့်ဆိုင်းနေကြတာပါ IS အစွန်းရောက်တွေဆုတ်သွားပြီးတဲ့နောက်တူရကီနဲ့တဘုံတပ်ဖွဲ့တွေကြာသပတေးနေ့ကအယ်ဘတ်မြို့တွေဝင်သွားခဲ့ကြပါတယ်ဒါကြောင့် IS ချေကိုစခန်းကိုသိမ်းယူရေးတိုက်ပွဲအဆုံးသတ်သွားပြီလို့တူရကီသတင်းမီဒီယာတွေနဲ့ Syria တက်ကြလှုပ်ရှားသူတွေကပြောပါရယ်။ Al-Bab တမျိုးလုံးနီးပါးကိုထိန်းချုပ်ထားနိုင်ပြီဖြစ်ပြီးဆက်ပြီးရှင်းလင်းနေတယ်လို့တူရကီကာကွယ်ရေးဝန်ကြီး Fikri Aysik ကတူရကီနိုင်ငံပိုင်အနာဒိုလူသတင်းဌာနကိုပြောပါရယ်။ IS အစွန်းရောက်တွေကတော့ သူတို့ဘက်ကတင်ထားတဲ့စီးရီးယားနိုင်ငံတွေကတခြားနေရာတွေစီဥတီပြီးတောင်ဘက်ကိုဆုတ်သွားကြတယ်လို့ဆိုပါတယ်။ပြန့်ကျဲနေတဲ့ IS အစွန်ရောက်တချို့ဒေသခံတွေကြားမှာပုံပြီးကြံနေသေးတယ်လို့မျိုးကလာတဲ့သတင်းတွေမှာဖော်ပြပါတယ်
။ Washington DC မြို့တော်နားက Maryland ပြည်နယ်မှာကျင်းပနေတဲ့ Conservative နိုင်ငံရေးလုပ်ငန်းဆိုင်ရာညီလာခံ CPAC ရဲ့နှစ်ပတ်လည်အစည်းအဝေးတတရားနေနဲ့နောက်ဆုံးရက်ဒီကနေ့မှာသမ္မတ Donald Trump မင်းကွန်းပြောဖို့ရှိပါတယ်။သမ္မတ Trump အစိုးရဟာပေးထားတဲ့ကတိအတိုင်းအကောင့်ထဲပေါ်လုဆောင်နေတယ်လို့ဒုတိယသမ္မတ Mike Pence ကကြာသပတေးမေးခွန်းထဲမှာပြောသွားပါတယ်။ CPAC ဟာ American Conservative Party တွေစုဝေးတဲ့အကြီးဆုံးပွဲဖြစ်ပြီးတော့ဒုသမ္မတ Mike Pence ဟာမနေ့ကထိမင်းကွန်းပြောကြားရတဲ့နေရာမှာတော့တာဝန်ကြီးဆုံး Republican Party ဝင်ဖြစ်ပါတယ်။စနေအတွင်းပထမဆုံးချိန်ဖြစ် Congress လွှတ်တော်ကိုရောသမ္မတရာထူးကိုပါ Republican တွေရထားတာကြောင့်ညီလာခံတက်ကြတဲ့ Republican တွေအထူးတက်ကြွနေကြပါတယ်။သမ္မတ Trump ဟာတနိဋ္ဌန်ခိုင်းမှသူအမြောင်အမြင်နဲ့ရဲစွန့်သက်တည်ရှိသူဖြစ်တယ်လို့ဒုသမ္မတ Mike Pence ကမဲဆွယ်ပွဲဆက်ဆံပြောတဲ့မင်းကွန်းထဲမှာချီးမြှောက်ပြောဆိုပါတယ်။သမ္မတ Trump ဟာရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းသူပေးခဲ့တဲ့ကတိတွေကိုအကောင့်ထည့်ဖော်နေတယ်လို့လည်းပြောပါတယ်။သတင်းမီဒီယာတွေနဲ့အတိုက်ခံဒီမိုကရက်တွေကတော့သမ္မတ Trump နဲ့ Conservative လှုပ်ရှားမှုကိုပယ်ချဖို့ကြိုးစားနေကြတော့မယ်လို့ဒုသမ္မတ Pence ကပြောပါတယ်။ဒါမှမဟုတ် Conservative တွေရဲ့လှုပ်ဆောင်ချက်တွေကတိုင်းပြည်အတွက်အကောင်းဆုံးပဲဆိုတာကိုပြဖို့အချိန်ခါဖြစ်တယ်လို့ဒုသမ္မတ Mike Pence ကပြောသွားပါတယ
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတောက်ကြညနေပဲတရုံတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူအမေခွဲအကူကင်ဂျုံနမ်တည်ဆုံသွားတာဟာနိုင်ငံတကာမှာပိတ်ပင်ကန့်သတ်ထားတဲ့ VX ဓာတုအစိတ်အကြောင်းဖြစ်တယ်လို့မလေးရှားရဲ့တပ်ဖွဲ့ကဒီကနေ့ပြောပါတယ်။အဲ့ဒီအစိတ်ကိုခင်မြက်မျက်လုံးနဲ့မျက်နှာတွေမှာစမ်းသပ်တွေ့ရှိတယ်လို့မလေးရှားဓာတုဗေဒဌာနရဲ့ကနဦးဆန်းစစ်တွေ့ရှိချက်ကိုကိုးကားပြီးရေးထားတဲ့မလေးရှားရဲချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကင်ဂျုံနမ်တည်ဆုံမှုနဲ့ဆက်ဆက်ပြီးမလေးရှားနဲ့မြောက်ကိုရီးယားကြားတန်တမန်ဆက်ဆံရေးကနေ့စဉ်နဲ့အမျှတင်းမာလာနေတာပါ။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးအချက်အလက်အသစ်တွေထပ်ပြီးထွက်လာနေတာနဲ့အမျှကင်ဂျုံနမ်ကိုမြောက်ကိုရီးယားကလူလွတ်ပြီးတတ်ခိုင်းတာဆိုတဲ့ခံမှန်းချက်တွေကလည်းပိုပိုတိုးလာနေပါတယ်။မလေးရှားရဲ့စုံစမ်းစစ်ဆေးမှုမှာအပြစ်အနာစာတွေ၊ကွဲလွဲချက်တွေပြည်နေတယ်လို့မြောက်ကိုရီးယားကပြစ်တင်ဝေဖန်တယ်လို့မလေးရှားဟာမြောက်ကိုရီးယားရဲ့ရန်သူတွေနဲ့ပူးပေါင်းကြံစည်နေတယ်လို့လည်းဆိုဆွဲပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံသူအမျိုးသမီးနှစ်ဦးဟာဖေဖော်ဝါရီလ13ရက်နေ့ကသူတို့လက်မှာအဲ့ဒီဓာတုအစိတ်ကိုတုပ်ပြီးကင်ဂျုံနမ်မြေမျက်နှာပေါ်ပုတ်လိုက်ကြတာဖြစ်တယ်လို့မလေးရှားစုံစမ်းစစ်ဆေးရေးမှုတွေကဆိုပါတယ်။ဒီအဆိုကိုအစိတ်သက်ဆိုင်ရာကြွမ်းကျင်သူတွေကအမေခွန်းထုတ်ကြပါတယ်။မလေးရှားရဲ့ကပြောတာအရဆိုရင်အမျိုးသမီးတွေအနေနဲ့သူတို့လက်တွေကိုချက်ချင်းဆေးဖို့ပြောထားခဲ့တဲ့ဆိုရင်တော့မှဒီလောက်ပြင်းထန်တဲ့အစိတ်ကိုထိထားတဲ့ဂျားတွေကနေအဲ့ဒီအမျိုးသမီးတွေဘာမှမဖြစ်ပဲဘာကြောင့်ပြန်ထွက်သွားနိုင်တာလဲလို့ကြွမ်းကျင်သူတွေကမေးခွန်းထုတ်နေကြတာပါ
။တရုတ်ပိုင်ဟန်ဂျိုပိုင်အထေကျုပ်ဆက်ယုံမှာဆန္ဒပြတောင်းဆိုနေတဲ့အလို့သမားတွေကတရုတ်အလို့သမား900ကိုနိုင်အတော်ကြာဖမ်းထားပြီးတဲ့နောက်မှာပြန်လွှတ်ပေးလိုက်ပါတယ်။ဆန္ဒပြအလို့သမား200ကျော်ဟာလှိုင်တာယာကအထေကျုပ်ဆက်ယုံရဲ့ပြတင်းပေါက်တွေနဲ့တကားတွေကိုရိုက်ချိုးဖျက်ဆီးကြတယ်လို့သတင်းတွေကဖော်ပြပါတယ်။တရုတ်သတင်းမီဒီယာတွေမှာဆက်ယုံအပျက်စီးပုံတွေနဲ့သတင်းတွေကိုဖော်ပြကြပါတယ်။မြန်မာဆွေရတာဝန်ရှိသူတွေဂျားဝင်ညှိနှိုင်းပေးပြီးတဲ့နောက်တရုတ်ဝန်ထမ်းတွေကိုကြာတာရင်းတွေကပြန်လွှတ်ပေးလိုက်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တယုံကကောင်စစ်ရေးရာတာဝန်ရှိသူတဦးဖြစ်တဲ့လီယူဆောင်ဟိုင်းကဒီနေ့မှပြောလိုက်ပါတယ်။ကျူးလွန်သူတွေကိုဖမ်းဆီးအရေးယူပေးဖို့မြန်မာတာဝန်ရှိသူတွေကတရုတ်တယုံကိုပန်ကြားထားတယ်လို့လည်းကောင်စစ်တာဝန်ရှိသူလူကပြောပါတယ်။တရုတ်ဟာမြန်မာနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပြီးတော့မြန်မာနိုင်ငံမှာတရုတ်စီးပွားရေးလုပ်ငန်းအများအပြားရင်းနှီးမြှုပ်နှံပြီးလုပ်ကိုင်နေကြပါတယ်။အာဖရိကနဲ့အာရှဒေသကတရုတ်လုပ်ငန်းအများအပြားမှာလောက်ခလာစာနဲ့လုပ်ငန်းငွေချေနေတွေကြောင့်ဒေါသထွက်ကြတဲ့အလုပ်သမားတွေနဲ့လုပ်ငန်းရှင်တွေကြားအငင်းပွားတာတွေမကြာခဏဖြစ်လေရှိကြပါတယ်
။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့မူဝါဒစေဝါနေနေရေးစီမံချက်ကိုအထင်ရှားဝေဖန်သူအတိုက်ခံအထက်လွှတ်တော်အမတ်တူကိုမူဝါဒစေဝါဆိုင်ရာဆွဲချက်တွေနဲ့ဒီကနေ့ဖမ်းလိုက်ပါတယ်။အထက်လွှတ်တော်အမတ်လိုင်လာဒူလူမာကတော့သူ့မှာအပြစ်မရှိဘူးလို့ပြောပြီးလူသက်ကောင်တူလို့သူခေါ်ဆိုတဲ့ခေါင်းဆောင်ကြောင့်တော့ကြောက်လန့်တော့မှာမဟုတ်ဘူးလို့ပြောပါတယ်။အထက်လွှတ်တော်အမတ်ဒီလီမာနဲ့အတူတခြားတာဝန်ရှိသူတွေကိုဖမ်းဖို့မနီလာမြို့တော်မွန်တင်လူပါအရက်ဒေသန္တရတရားရုံးကနေဝရမ်းထုတ်ပြီးနောက်တက်မှာပဲသူ့ကိုဖမ်းလိုက်တာပါ။ဖမ်းဆီးထားတဲ့မူရီယာစာရီစီကနေလက်ငွေယူခဲ့တယ်ဆိုပြီးတော့အစိုးရရှိနေတွေကသူတို့ကိုဆွဲချက်တင်ထားပါတယ်။ဒီဆွဲချက်တွေဟာမူရီစီဝါနေနေရေးစီမံချက်နဲ့ပတ်သက်ပြီးသူ့ကိုဝေဖန်သူတွေကို သမရဒူတာတွေကနှုတ်ပြဖို့ကြိုးစားတဲ့လိုရတခုပဲဖြစ်တယ်လို့ဆိုပြီးဒီလူမာကသူ့အပေါ်ဆွဲချက်တွေကိုညှင်းပါတယ်ဒီမူရစ်စေဝနေနေရေးစီမံချက်မှာမူရစ်မှောင်ခိုသူလို့တန်ရရှိသူ 9,000 ကျော်တည်ဆုံးခဲ့ပါတယ်အာမဂန်မပေးလို့မရတဲ့ဆွဲချက်သုံးခုကိုပဲဖြတ်ပေးရေးသူ့ရဲ့လျှောက်ထားချက်ကိုဒီကနေ့ကြားနာဖို့ရှိနေချိန်မှာတရားရုံးကဘာကြောင့်ဖန်ဖရန်ထုတ်တယ်လဲလို့ဒီလူမာကမေးခွန်းထုတ်ပါတယ်ကျွန်မကိုနှုတ်ပိတ်သွားအောင်လုပ်နိုင်တယ်လို့သူတို့ထင်ရင်အထူးသဖြင့်ဒီဒူတာတေးအစိုးရရဲ့နေစဉ်တပ်ဖြတ်မှုတွေနဲ့တခြားချင်းချောက်မှုတွေပေါ်အမှန်တိုင်းဖွင့်ချတဲ့ကျွန်မရည်တည်ချက်တွေအတွက်ဆက်ပြီးလှုပ်တော့မှာမဟုတ်ဘူးလို့သူတို့ထင်ရင်ကျွန်မလှူရှားနေတာအတွက်ထောင်ထဲသွားရတယ်လို့အထက်လူတော်မှာရဲတွေကသူ့ကိုဖမ်းခေါ်မသွားခင်မစ်ဒီလီမာကပြောတော့ပါတယ်
လူခွင့်ဆောင်ကြည့်ရဖွဲ့ HRW ရဲ့ data ဆိုင်ရာ director တူကိုအလုံးလုံးခွင့်လက်မှတ်ထုတ်ပေးဖို့လျှောက်ထားတာကို Israel အာဏာပိုင်တွေကပယ်ချလိုက်ပါတယ် HRW အဖွဲ့ဟာ Palestine တွေအတွက်ဝါဒဖြန့်ပေးနေတယ်ဆိုပြီးတော့ဆွဆွဲပြီးတော့ပယ်ချလိုက်တဲ့အကြောင်းကို HRW ကဒီကနေ့မှပြောဆိုလိုက်ပါတယ်အခုဆုံးဖြတ်ချက်ဟာ Israel နိုင်ငံကိုဆန့်ကျင်ပြီးတော့ဖက်လိုက်တယ်လို့ဆွဆွဲထားတဲ့လူခွင့်အဖွဲ့တွေနဲ့တခြားဖွဲ့စည်းတွေပေါ် Israel ဘက်ကတုံ့ပြန်လှုံ့ဆော်တဲ့အထက်ကနောက်ဆုံးထွက်လာတဲ့လောက်ရပါHRW ရဲ့အစီရင်ခံစာတွေဟာလူခွင့်ဆိုတဲ့စိုင်းပုတ်ဟန်ပြတက်ပြီးတော့ပါလက်စတိုင်းဝါဒဖြန့်ချီတဲ့နိုင်ငံရေးတွေပါဝင်ပတ်သက်နေတာဖြစ်တယ်လို့သင်းတန်နေရဲ့ဆွဲနဲ့အစ္စရေးပြည်ရေးဝန်ကြီးဌာနရဲ့စာထဲမှာဖော်ပြထားပါတယ်အခုဆုံးဖြတ်ချက်ဟာအစ္စရေးနိုင်ငံခြားရေးဌာနရဲ့အကြံပြုချက်ပေါ်အခြေခံပြီးဆုံးဖြတ်ထားတာလို့လည်းပြောပါတယ
်နှစ်ကိုခွဲဘဝနဲ့ကြောင်းသူတော်လိုနေထိုင်ကြတဲ့ကက်သလစ်ဘာသာဝင်အများပြားတဲ့ကတဦးဖြစ်ရတာတဲ့ဘာသာမဲ့ဖြစ်တာကမှပိုကောင်းသေးတယ်လို့ပိုယမ်မင်းကြီးဖရန်စစ်စကကက်သလစ်ခရစ်ယာန်ဘာသာဝင်တွေကိုမိန့်ကြားပါတယ်ကက်သလစ်ဘာသာဝင်အများပြားဟာအဲ့ဒီလိုဖြစ်နေကြတယ်လို့ဂျာတာဘရီနီကဗာတီကန်နန်းတော်သူ့ရဲ့ဆိုင်မှာပိုယမ်မင်းကြီးကမိန့်ပါတယ်ကိုတိတ်ဘာသာတရားကန့်ဆိုင်တဲ့ကက်သလစ်ဘာသာဝင်ဝတ်ပြုစုတောင်းပွဲအမြဲသွားတယ်ဟိုအဖွဲ့ဒီအဖွဲ့မှာပါတယ်လို့ပြောကြတဲ့သူတွေရှိတယ်လို့ဗာတီကန်ရေဒီယိုအသံလွှင့်ဌာနမှာပိုယမ်မင်းမိန့်ကြားချက်စာသားတွေဖော်ပြထားပါတယ်ဒါပေမဲ့အဲ့ဒီလူတွေအနေနဲ့ကိုဘဝဟာခရစ်ယာန်ဘာသာဝင်တယောက်ပြုမှုနေထိုင်တယ်လို့မဟုတ်ဘူးကိုအလို့သမားတွေကိုလစာကောင်းကောင်းမပေးဘူးလူတွေကိုကိုကျိုးအတွက်အသုံးချတယ်မတမာတဲ့စီဝါရေးလုပ်တယ်ငွေမဲခွာချတယ်နှစ်ကိုကွဲဘဝနဲ့နေတယ်ဆိုတာမျိုးလဲပြောတင်တယ်လို့ပုံရမ်းမင်းကမိတ်ပါတယ်အဲဒီနောက်မှာပုံရမ်းမင်းကသူမကြကနာကြားဘူးခဲ့တယ်လို့ဆိုတဲ့အဲဒီလိုကက်သလစ်ဘာသာဝင်ဖြစ်ရတာတဲ့ဘာသာမဲဖြစ်တာကပိုကောင်းသေးတယ်ဆိုတဲ့စကားကိုဆက်မိတ်ပါတယ်ဘာသာမဲတွေအပေါ်ပုံရမ်းမင်းရဲ့တဘောထားကြောင့်အရင်ကလဲခရစ်ယာန်ဘာသာဝင်တွေအံ့ဩခဲ့ကြဘူးပါတယ်2023ခုနှစ်မှာပုံရဟန်းမင်းဖြစ်လာပြီးတဲ့နောက်ဘာသာမဲတွေဟာကောင်းတာလုပ်တယ်ဆိုရင်သူတို့ကိုခရစ်ယာန်ဘာသာဝင်တွေအနေနဲ့လူကောင်းလို့မြင်နေတယ်လို့ပုံရဟန်းမင်းကမိန့်ခဲ့ပူပါတယ်ခင်ဗျာ Direct from Washington The Voice
of America VOA တာကြနေညနေခင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စင်တို့ကြီးညာပေးခဲ့တာပါအခုညနေပိုင်းထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းတပြေညီနားဆင်နိုင်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်အရေးမှာတာဝန်ရှိသူတချို့ကိုအပြစ်ပေးလိုက်တဲ့အကြောင်းနဲ့စပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကနယ်ကြားဆောင်စခန်းတွေကတိုက်ခိုက်ခံရမှုမှာတာဝန်ရှိသူတွေအဖြစ်အစ်မြင့်ရဲရရှိကြီး၃ဦးကိုထောင်ဒဏ်အပြစ်ပေးလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေထိခိုက်ဒေဆုံးပြီးလက်နက်ခဲယံအများပြားဆုံးရှုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားချိန်မှာနယ်ကြားဆောင်ရဲတပ်ရင်းတွေရဲ့အကြီးအကဲတာဝန်ယူထားသူတွေကိုဒီကနေ့မှပဲပြစ်ဒဏ်အတည်အကြီးချမှတ်လိုက်တာပါ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့အမှတ်တနေချားဆောင်ရဲကွက်ကဲမှုဌာနချုပ်ကြီးကန်းပြည်နယ်ငခုရရဲစခန်းရသေတောင်မှာရှိနေတဲ့ကိုရန်ကောက်နယ်မြေရဲစခန်းတို့မှာပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်တွေတေဆုံးမှုလက်နက်ခဲယမ်းတွေလူရဲခံရမှုစတဲ့ဖြစ်စဉ်တွေမှာတာဝန်ပြက်ကွက်ခဲ့သူတွေအဖြစ်အစ်မြင့်ရဲရာရှိကြီးတွေကိုထောင်ဒဏ်အပြစ်ပေးလိုက်တာဖြစ်ပါတယ်ရဲဘက်ဆိုင်ရာခုံရုံးကနေအမှတ်တနေကြဆောင်ရဲကွက်ကဲမှုဌာနချုပ်မှုရဲမှူးချုပ်မမောင်ခိုင်ကိုထောင်ဒဏ်2နှစ်ရဲမှူးကြီးဇေယဟန်ကိုထောင်ဒဏ်2နှစ်နေကြဆောင်ရဲတပ်ရင်းမှုဒုရဲမှူးကျော်တေစာကိုထောင်ဒဏ်3နှစ်အတိအသီးချမှတ်လိုက်တာဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ဒုရဲမှူးကြီးတင်ဝင်းကပြောပါတယ်
အားလုံးပြောရကြံတက်ကြတဲ့ကမှာလည်းလည်းကျန်ပါဖုံးလာရဲ့ကြီးကြပ်ကိုကဲမှုအားနေပါရဲ့အဲ့တော့ရဲစည်းကမ်းရလေးပါလားရဲတရားကမိကြတာတို့ကတို့ရဲစည်းကမ်းသေးသေးဥပေကွာရှိတယ်လေရဲစည်းကမ်းသေးသေးဥပေရာရေးပြီးတော့ထောင်ထားတယ်ကိုကြီးရဲ့လက်နဲ့ဒီပါဆုံးသွားတဲ့အတွက်ပေါ့ဗျာနောက်တခါဒီဟာကြီးကြဲကြီးဖြစ်ပြီးတော့ဒီလိုပါသွားတဲ့ကမှာကိုကြပ်ကိုကြီးကြပ်ကိုကဲမှု နည်းနည်းလေးကြော်ရဲတာပေါ့အားနေတာပေါ့ဒါပါပဲ
အခုနောက်ဆုံးထိတ်တန့်အရာရှိကြီးတွေကိုအရေးယူခဲ့တဲ့အပေါ်အင်တာနက်လူမှုကွန်ရက်ပေါ်တွေမှာတော့လက်နက်ခရမ်းမပြည့်စုံတဲ့အခြေအနေမျိုးမှာဖြစ်ပေါ်ခဲ့တဲ့အပေါ်အရေးယူတာမှန်ကန်ရဲ့လားဆိုပြီးမေးခွန်းတွေထုတ်နေကြပါတယ်။အငိမ့်စားရေးမှူးကြီးတဦးဖြစ်တဲ့ဦးဝင်းကောင်ကတော့စစ်မှန်တဲ့စုံစမ်းမှုတွေလုပ်ပြီးမှတိကျစွာအရေးယူပိုင်ခွင့်ရှိတာမို့ဒီအရေးယူမှုဟာမှားယွင်းမှုတစ်ခုလို့မဆိုနိုင်ဘူးလို့သူကမြင်ပါတယ
်။ရှိလိမ့်မယ်ခိုင်လုံတော့အကြောက်ကြက်ချက်မရှိဘဲနဲ့အတိတ်ခံရလို့လုပ်တယ်ဆိုတဲ့ဥစ္စာမျိုးကြီးကျွန်တော်ဒီမှာထုံးတာမရှိဘူးအရင်ဒီချင်းဒီနေမှာအတိတ်ခံရတာလေးကိုကနေမြေမှာအတိတ်ခံရတာလေးရှိတယ်ဒါပေမဲ့သူတို့ချီကျုတယ်ဂုံပြုတယ်ရှုံးတဲ့အတွေ့အကြုံလို့အရေးယူတယ်လို့လည်းကျွန်တော်တို့ကမရှိဘူးသူဘလောက်အထိအကုန်လုပ်ခဲ့တယ်လဲဆိုတဲ့သူ့ရဲ့စွမ်းဆောင်ရည်နဲ့လုတ်တင်လုတ်ထိတ်တာကိုလုတ်ခဲ့သလားဆိုတဲ့ဥစ္စာဟာအဲ့ဒီပေတာနဲ့ပဲတိုက်ရမှာချီတာလေးနဲ့အကုန်တိုက်တာပဲလို့ဒါကဒီပုံရသဘောပြောတာလေမတိပဲနဲ့ကြောက်ဟာဒါကတော့မှားတော့ဘာမင်းဒီလိုလေးနဲ့လောက်ရတာဆိုလို့ဆိုတာဒါကအရသာတိတိတာကိုဟောရှိသူတယောက်ရဲ့တိပုံမျိုးနဲ့မတူနိုင်ဘူးလေအဲအဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့ဒါတော့မဝေးဖန်လို့ဘူးကျွန်တော်တို့တိတဲ့လောက်ကတော့အပေါ်ဘက်ကတော့အတိုင်းမဟုတ်ဘူးတက်နိုင်တဲ့ကတက်တဲ့ညာစဉ်းစားတယ်လုတ်တင်လုတ်ထိုက်တဲ့အလုတ်ကိုလုတ်ခဲ့သလားမလုတ်ခဲ့ဘူးလားဆိုတဲ့အဖြစ်အပေါ်မှာတယ်အရေးကြီးတာဖြစ်ပါလိမ့်မယ
်ဒီအကျံဖက်တိုက်ခိုက်မှုနဲ့နောက်ဆက်တွဲဖြစ်စဉ်တွေအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်၁၀ဦးထက်မနည်းသေဆုံးခဲ့ရပါတယ်အရတားတချို့သိဆုံးမှုတွေရှိခဲ့ပါတယ်အကြမ်းဖက်တိုက်ခိုက်မှုအတွင်းလက်နက်68လက်ကြီတထောင်ကျော်ဆုံးရှုံးခဲ့ရပြီးအချို့ကပြန်လည်ရရှိခဲ့ပါတယ်နောက်ဆက်တွဲနေမြေရှင်းလင်းရေးလုပ်ငန်းစဉ်တွေမှာအကြမ်းဖက်သမားအနေနဲ့တန်တရားရှိသူ80နီးပါးကိုအသေးဖမ်းဆီးရမိခဲ့ပြီး900ကျော်ဖမ်းဆီးထားတယ်လို့လည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းနေမြေရှင်းလင်းတဲ့စစ်စင်ရေးအတွင်းလူအခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့စွပ်စဲချက်တွေလည်းထွက်ပေါ်နေပါတယ်အစိုးရကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အဖွဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့အဖွဲ့တမရော့ဘက်ကဒုဗိုလ်ချုပ်ကြီးအေဝင်းဦးဆောင်တဲ့အဖွဲ့ရဲတပ်ဖွဲ့ကရဲမှူးချုပ်ဝင်းထွန်းဦးဆောင်တဲ့အဖွဲ့စတဲ့စုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပြီးရခိုင်ဒေသအတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနောက်ဆက်တွဲပြဿနာတွေနဲ့လူအခွင့်ရေးချိုးဖောက်မှုရှိမရှိတို့ကိုစုံစမ်းစစ်ဆေးပြီးပြန်လည်တည်ငြိမ်လာရေးကြိုးပမ်းနေပါတယ်လက်ရှိအချိန်ထိတော့နေမြေတည်ငြိမ်ရေးအရာပုံမှန်144ထုတ်ပြီးစစ်စင်ရေးနေမြေတမတ်ကတမရော့ကပါရဲတပ်ဖွဲ့နဲ့အတူလုံခြုံရေးရယူထားရစေဖြစ်ပါရဲ့ရှင
်မိခပြောပြသွားတာပါရှင်အခုတော့ဝပြည်သွေးစည်းညီညွတ်ရေးပါတီကကျင်းပနေတဲ့အပြစ်ရရေးဆွေးနွေးပွဲတွေဘက်ကိုအလှည့်ပေးပါမယ်ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှလက်ရှိကျင်းပနေတဲ့ NCA ခေါ်အပြစ်ရစာချုပ်လက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့တတိယကြိမ်ထိပ်သီးအစည်းအဝေးမှာ UWSP ဥက္ကဋ္ဌပြောတဲ့အဖွင့်မိန့်ခွန်းကိုထုတ်ပြန်ခဲ့တာမှာစလုံးတလုံးမှားယွင်းရိုက်နှိပ်ဖော်ပြခဲ့မိတဲ့အကြောင်း UWSP တာဝန်ရှိသူတဦးကပြောပါတယ်မှားယွင်းရိုက်နှိပ်တာကနားလည်မှုလွဲမှားသွားစေနိုင်တာကြောင့်ပါတီဌာနချုပ်ကပြင်ဆင်ချက်ကိုပြန်လည်ထုတ်ပြန်သွားမယ်အကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါလေရှင်
ဟုတ်ကဲ့လက်ရှိပန်ဆန်းမှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရဲ့ထိပ်သီးအစည်းအဝေးဟာဆောင်ရွက်နေစေဖြစ်တဲ့ငင်းချိုင်းလုပ်ငန်းစဉ်တွေအပေါ်မှာပြန်လည်သုံးသပ်ကြတဲ့အစည်းအဝေးဖြစ်တယ်လို့21ရာစုပင်လုံးခေါ်ပြည်တော်စုငင်းချိုင်းညီလာခံအပေါ်မှာအလှည့်ပြောင်းတွေဖြစ်ပေါ်စေနိုင်တဲ့အစည်းအဝေးတစ်ခုလည်းဖြစ်နေပါတယ်ဒီအစည်းအဝေးအဖွဲ့မှာဝါပြည်သွေးစည်းညီညွတ်ရေးပါတီ WSP ဥက္ကဋ္ဌဦးပေါ်ယူချံပြောဆိုတဲ့မိန့်ခွန်းကိုစာနဲ့ထုတ်ပြန်ရမှာတော့နားလည်မှုလွဲမှားစေတဲ့စကားတစ်လုံးပါဝင်ခဲ့ပါတယ်ဒီအတွက်ပြန်လည်ပြင်ဆင်ဖို့ဆောင်ရွက်နေကြောင်း UWSP ကတာဝန်ရှိသူတဦးကအခုလိုပြောဆိုပါတယ
်ကျွန်တော်ဆာမနာနေ့ရက်အပိုင်းနဲ့နောက်ဆုံးပိုင်းနားလေးမှာရှောင်ရှားရံကိုမတလင်းပို့ထားတယ်မရှောင်ရှားရံဖြစ်သွားတယ်အဲ့ဒါကြတော့တိတ်ပြတော့တမျိုးကဲရောက်သွားတာအဲ့လိုဖြစ်သွားတယ်ဒီလိုကျွန်တော်တို့ကျင်းနေပါတယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ကရှောင်ရှားရံမတလုံးပို့နေတယ်လို့အဲ့လိုထုတ်ပြန်ခြင်းနဲ့ပြန်တစ်စိတ်လုံးရကြည့်တယ်ပြန်ထုတ်ပြန်မှာဖြစ်ပါတယ်
စာမျက်နှာနှစ်အပိုင်းနှစ်မှာဝါပြည်နယ်အနေနဲ့တိုင်းရင်းသားအဖွဲ့အစည်းအသီးသီးနဲ့မြမအစိုးရတို့ကျင်းပတဲ့ဆွေးနွေးညှိနှိုင်းမှုများကိုအမြဲလေ့လာသုံးသပ်နေပါသည်။တပြိုင်တည်းတွင်မိမိတို့နှင့်အစိုးရအကြပြုလုပ်ခဲ့သောဆွေးနွေးညှိနှိုင်းမှုအတွေ့အကြုံများကိုပေါင်းစပ်၍ကောက်ချက်ချကြည့်ပါသည်။ဥတီချက်မှာပြည်ထနာကိုဖြည့်ရှင်းနိုင်သည့်နည်းလမ်းများကိုရှာဖွေပြီးငင်းချမ်းရေးလုပ်ငန်းစဉ်ကိုရှေ့ဆက်ဆောင်ရွက်ကပြည်ရင်းစစ်ပုံမဆိုးဝါးလာသောအနေအထားကိုမရှောင်ရှားရန်ဖြစ်သည်လို့မှားယွင်းဖော်ပြခဲ့တာဖြစ်ပါတယ်။ဒါကိုမူရင်းအတိတ်ပဲရှောင်ရှားရန်ဖြစ်သည်လို့ပြင်ဆင်ခဲ့ပါတဲ့ UWSP ဥက္ကဋ္ဌဦးပေါ်ယူချံပြောကြားတဲ့မိန့်ခွန်းမှာလက်ရှိပြည်ထောင်စုအစိုးရအသစ်အနေနဲ့ NCA အောင်မြင်အောင်ကြိုးစားနေချိန်21ရာစုပင်လုံးကျင်းပမဲ့အချိန်မှာပြည်ရင်းစစ်ပွဲဟာပြင်းထန်လာနေတာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အသစ်ကိုရှာကြံဖို့ထိပ်သီးအစည်းအဝေးကျင်းပတာဖြစ်ကြောင်းပါရှိပါတယ်။ထိပ်သီးအစည်းအဝေးမှာအဓိကကျတဲ့ပြဿနာ၄ရပ်ကိုရေးထားဖြေရှင်းမယ်လို့လည်းပြောဆိုပါတယ်။ဒီအချက်၄ချက်ကတော့ပင်လုံးစိတ်ဓာတ်အပေါ်အဓိပ္ပာယ်ဖွင့်ဆိုမှုဒီမိုကရေစီရဲ့ဒန်းတူရေးလွတ်လပ်ရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့အမျိုးသားပြည်ထောင်စုစနစ်အပေါ်အဓိပ္ပာယ်သတ်မှတ်ဖို့ NCA ပေါ်ယက်တိချက်တွေညှိနှိုင်းဖို့နဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာနည်းဗျူဟာချမှတ်ဖို့စတာတွေကိုညှိနှိုင်းဆွေးနွေးဖို့လဲ UWSP ဥက္ကဋ္ဌဦးပေါ်ယူချန်ကတိုက်တွန်းထားပါတယ်။လက်ရှိကျင်းပနေတဲ့ထိပ်သီးအစည်းအဝေးအပေါ်မှာတော့တိုင်းသားအရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုးက NCA ရေးဆွဲရမှာပါဝင်ပြီး NCA ကိုပြင်ဆင်ဖို့တောင်းဆိုနေတဲ့အစုအဖွဲ့ဝါနဲ့မိုင်းလာလို့ NCA လက်မှတ်ရေးထိုးဖို့မလိုဘူးလို့ယူဆထားတဲ့အစုအဖွဲ့နဲ့ NCA မှာပါဝင်ခွင့်မရတဲ့ပလောင်ကိုကန်းတဲ့ AA ခေါ်ရခိုင်တပ်ဖွဲ့စတဲ့အစုအဖွဲ့တွေစုပေါင်းပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့အတွက်လမ်းကြောင်းရှာဖွေတယ်လို့ရှုမြင်ပါတယ
်။လောဘယ်မှာ NCA ခိုးမှငြင်းစင်ဝဲပါလို့ရမယ်ဆိုတဲ့အချိန်ဒီပြက်ကဒီနေ့ကျွန်တော်ကြုံတွေ့နေရ။အဲ့တော့ NCA ထိုးမှပါရမယ်ဆိုတော့ NCA မထိုးတဲ့အဖွဲ့ကအများစုကဆက်မသွားနိုင်ဘူး။နော်အဲ့တော့ဒီဟာဒီလိုညီငယ်ရှင်တို့ကတူတူပြည့်ပါနိုင်မှုဘယ်လိုလုပ်လဲဆိုတော့သူတို့ဘက်ကစဉ်းစားတဲ့စဉ်းစားချက်ကိုဖြေရှားတာပဲ။ဒါပေမဲ့အဲ့စဉ်းစားချက်ဒီလည်းပဲဒီ NRPC ကဒေါအောင်ဆန်းစုကြည်ကိုတတ်မလို့နဲ့ညီငိုင်းပြီးတော့ဖြေထွက်မယ်ကိစ္စလိုပဲမြင်ပါတယ
်။လောလောဆယ်မှာပန်ဆန်းထိပ်သီးဆွေးနွေးပွဲကို NCA ကိုလက်မှတ်မြေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဘွဲ့ကိုဖိတ်ကြားထားပြီးအဖွဲ၈ဘွဲ့တက်ရောက်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုအခုလ22ရက်နေ့ကနေ24ရက်နေ့အထိကျင်းပမှာဖြစ်ပြီးအစည်းအဝေးပြီးဆုံးတဲ့နောက်မှာသဘောထားကြေညာချက်ထုတ်ပြန်ဖို့လည်းရှိနေပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုမွန်ပြည်နယ်ဝန်ကြီးချုပ်နှုတ်ထွက်တဲ့ဘက်ကိုလည်းကြည့်ကြရအောင်ပါ။မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးရဲ့တာဝန်ကနေနှုတ်ထွက်စွာကိုနိုင်ငံတော်သမ္မတကခွင့်ပြုလိုက်တဲ့အကြောင်းမနေ့ကသမ္မတရုံးကထုတ်ပြန်ခဲ့ပါတယ်။အခုလိုဦးမင်းမင်းဦးယာရုကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာဟာအထက်ကဖိအားပေးမှုကြောင့်လို့လည်းမွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကပြောနေကြတာပါ။သတင်းအပြည့်စုံကိုတော့ထိုင်းအခြေဆိုင် VOA သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဟာဖေဖော်ဝါရီ20ရက်နေ့က၎င်းတာဝန်ယူတက်တန်းဆယ်လတွင်မိမိသဘောဆန္ဒလျောက်ဝန်ကြီးချုပ်ရသူနှင့်စီပင်သားရရေးနှင့်စောက်လို့ရေးဝန်ကြီးဌာနဝန်ကြီးရသူကိုနှုတ်ထွက်ခွင့်ပြုဖို့စတင်ထားရမှာဖေဖော်ဝါရီလ23ရက်နေ့မှာနိုင်ငံတော်သမ္မတဦးသိန်းကျော်လက်မှတ်နဲ့နှုတ်ထွက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့ပါတယ်။ဦးမင်းမင်းဦးအနေနဲ့ရသူကနေနှုတ်ထွက်ရတာလုပ်ငန်းတာဝန်ပေါ်စိတ်ဖိစီးမှုကြောင့်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကပြောပါတယ်
။ဘာကြောင့်လဲဆိုတော့တနည်းကပေါ့နော်ဒီမွန်ပြည်နယ်မှာလက်ကလေးလောက်ဆောင်နေတယ်ဟိုလောက်ခဲ့တယ်ပေါ့နော်ဒါကျွန်တော်မြင်ရတော့ဒါဟိုသူ့နေတဲ့ဒီဘုံကအတူတူဝမ်းနေမှုပြန်နောက်တစ်ခုကအဲ့လိုပေါ့ဟိုသိပြီးဟိုနေအရင်မှလည်းအလုံးတော့ပြည်သူကြီးတွေတခြားတော့ပြည်သူကြီးရှိပါတော့အဲ့ဒီဟာတွေမခံနိုင်တော့လို့ပဲထင်ပါတယ
်။ဝန်ကြီးချုပ်ဦးမင်းမင်းဦးရာသူကနေနှုတ်ဆက်ဖို့အဓိကအကြောင်းရင်းဟာပြည်ထောင်စုအစိုးရကနေမော်လမြိုင်ဘလူးကျွန်းတရားကိုပူဇော်အောင်ဆန်းတရားလိုအမည်ပေးလာတဲ့အပေါ်မှာဒေသခံပြည်သူတွေတန်ခါတော်တွေကနေလက်မခံကပ်ကွက်နေမှုကြောင့်ရမညတရားလိုဝန်ကြီးချုပ်ကနေအမည်ပြောင်းလဲခဲ့တာကြောင့်ပြည်ထောင်စုအစိုးရပါဝင်အနတီဌာနချုပ်ကနေဖိအားပေးလာတယ်လို့မီဒီယာတွေကပြောဆိုခဲ့ပါတယ်။မွန်ပြည်နယ်ကြိုက်ထူမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ကူကူဦးကတော့ပြည်ထောင်စုရဲ့လုပ်ပိုင်ခွင့်ကိုပြည်နယ်ကနေဆုံးဖြတ်ပိုင်ခွင့်မရှိဘူးလို့ဆိုပါတယ
်။ပထမကဒီတရားဟာပြည်ထောင်စုအစိုးရကလုပ်တာလားပြည်သူအစိုးရလုပ်တာလားဒီလိုမျိုးအစီအရာလုပ်ပိုင်ရင်းလားအစီအရာလုပ်ပိုင်ရင်းလားအဲ့ဒါဆိုဆက်ဆက်ဆက်ဆက်ဖြစ်တယ်ဆိုရင်တော့ပြားပေးတယ်လို့မှတ်နိုင်ဘူးဒီအောင်ဒီကလုပ်ပိုင်ရင်းပြည်နယ်ကဆုံးဖြတ်ချက်လို့မရဘူးလေ
လက်ရှိမော်လမြိုင်ချောင်းဆောင်သရားကိုပူကျောင်းဆန်းသရားလို့အမည်ပေးလာမဲ့အပေါ်မွန်နိုင်ငံရေးပါတီတွေမွန်တန်ကတော်ဖွဲ့စည်းတွေမွန်စာပေနဲ့ယဉ်ကျေးမှုဖွဲ့တွေကလည်းကန့်ကွက်မှုတွေရှိနေပြီးမွန်ပြည်သူလူထုတွေရဲ့သဘောထားဆန္ဒနဲ့ကန့်ညီတဲ့သရားအမည်တစ်ခုကိုသတ်မှတ်ပေးဖို့ပြည်ထောင်စုစိုးရနဲ့လွှတ်တော်၃ရက်ခံမှာဖေဖော်ဝါရီလ22ရက်နေ့မှာတင်ပြတောင်းဆိုထားပါတယ်။ဦးမင်းမင်းဦးအနေနဲ့ဝန်ကြီးချုပ်ရသူအပြင် NLD ပါတီကပါနှုတ်ထွက်မှာဖြစ်ပြီးနှုတ်ထွက်ရတဲ့အကြောင်းရင်းမှန်ကိုတော့လွတ်လွတ်ကင်းကင်းဖြစ်တဲ့ချိန်မှသာတရားဝင်သတင်းစာရှင်းလင်းပွဲလွှတ်ဆောင်သွားမယ်လို့ဆိုပါတယ်။ဦးမင်းမင်းဦးရသူကနေနှုတ်ထွက်တဲ့အပေါ်မှာမွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကအခုလိုသဘောထားမှတ်ချက်ပေးခဲ့ပါတယ
်။သူရင်းဆိုင်ကျုံ့နေရတဲ့ဒီပြားပေးမှုတွေကလည်းများတယ်။ဒါဆိုသူကိုယ်တိုင်လည်းဒီစီမံခန့်ခွဲမှုအပိုင်းမှာဒီမစွမ်းနိုင်တဲ့အနေအထားမျိုးတွေရှိပဲတော့သူကလည်းဒီသူ့ရဲ့ပါတီဆိုင်အစိုးရကနေတော့တန်ကြားတော့ကြတော့စစ်ခံသိတယ်။အာစစ်ဆေးချက်တွေလည်းမှန်ကန်တယ်ဆိုတော့လည်းဒီလူညဝင်းတွေကလည်းပြောတာမျိုးတော့ဒါကျွန်တော်တို့ကကြားသိရတယ်။အဲဒါမှကြားရမှာရည်ကြည်မှာပါမယ်ဆိုတဲ့အတိုင်းမျိုးလည်းဒါကျွန်တော်တို့ကကြားသိရ
ဦးမင်းမင်းဦးဟာဝန်ကြီးချုပ်တာဝန်ယူခဲ့တဲ့ကာလအတွင်းလွှတ်တော်စည်းဝေးတက်ဖို့ပြက်ကွက်တဲ့ကိစ္စရဲ့ မုံပြင်းတဲ့စီမံကိန်းကော်မတီဖွဲ့စည်းရမှာစီပွားရေးလုပ်ငန်းရှင်တွေကိုထွက်တင်တာတဲ့ကိစ္စရယ်စီပွားရေးလုပ်ငန်းရှင်တွေနဲ့မကြာခဏတွေ့ဆုံနေတဲ့ကိစ္စရယ်လူမှုရေးရှုပ်ရှင်းကိစ္စတွေနဲ့ပတ်သက်ပြီးတိုင်ညာချင်းကိုခံနေရပါတယ်တိုင်ညာချက်ပေါ်မှာတော့ NLD ဗဟိုလုပ်မှုဆောင်ကော်မတီအဖွဲ့ဝင်ဥညာဝင်ဖွဲ့ခေါင်းဆောင်ဖြစ်ပါဝင်တဲ့လိလသုံးသက်ရေးဖွဲ့ကနေစစ်ဆေးတွေးစီချက်အရဦးမမီဦးမှာဖြစ်ရှိတယ်ဆိုပြီးလိလသုံးသက်ရေးဖွဲ့ကပြောဆိုခဲ့ပါတယ်ဝန်ကြီးချုပ်ဦးမင်းမီဦးနှုတ်ဆက်စာတင်ပြီးနောက်မှာတော့မွန်ပြည်နယ်ဝန်ကြီးချုပ်နေရာကိုကြိုက်သူမြို့နယ်ပြည်နယ်လှုပ်တော်ကိုဆက်လက်ဒေါက်တာအေးဆန်ကိုခန့်အပ်ဖို့နိုင်ငံတော်သမ္မတကိုစီရင်တင်ထားတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အသွေးအမှုဖွဲ့ဝင်ဦးဝင်းထိန်ကလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
။သောရရှင်များရှင်။ကမ္ဘာ့ဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းပတ်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လှစ်လိုက်ပါတယ်။ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့တင်းနှန်းချောင်းတွေကနေမြမဘောလုံးလောကတိုးတက်လာအောင်ဘာရီများစောင့်ကြည့်ပေးမှာပါလေမြမအားကစားကဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ပုတ်အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲဒါတွေကိုတော့ FIFA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်စရာတွေပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ FIFA ရဲ့ဖုန်းနံပါတ်1-332-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေရှင်။
ဒီအမေရိကန်တန်ရက်ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအရှာ77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။တောက်ကြနေညနေဘက်ရေဒီယိုအစီအစဉ်တွေတော့မကြခင်အဆုံးတတ်တော့မှာပါ။ခုအစည်းအဝေးဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင
်။အမေရိကန်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့ဆိုးသွမ်းသူတွေကိုဖမ်းဆီးပြန်ဖို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်တင်းမာနေတဲ့အခြေအနေကိုပြည်လျော့ဖို့ကြိုးစားတဲ့အနေနဲ့လူမျိုးများကိုပြန်ပို့တာမျိုးမလုပ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကမက္ကဆီကိုနိုင်ငံကိုကတိပြုပြောဆိုပါရတယ်။အမေရိကန်မိမေလုံခြုံရေးဝန်ကြီးဂျွန်ကယ်လီနဲ့နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်တို့မက္ကဆီကိုသမ္မတအော်ဒရီဂေပန်နီယက်တို့အပါအဝင်ဝန်ကြီးတွေနဲ့တွေ့ဆုံချိန်မှာလူကတိပြုပြောဆိုတာပါ။အမေရိကန်နဲ့မက္ကဆီကိုနဲ့နိုင်ငံကြားကုန်သွယ်ရေးနဲ့ရွှေ့ပြောင်းဝင်ရောက်တာလို့ကိစ္စတွေထိတိုက်လို့မဲ့သမ္မတထရမ့်ရဲ့ယက်တီချက်ပေါ်မက္ကဆီကိုမှစိုးရိမ်နေကြတာပါအမေရိကန်ကျွန်တော်နောက်ခံပေးထားတဲ့ယူရက်တပ်ဖွဲ့တွေဟာ IS အစွန်းရောက်တွေ2014ခုနှစ်ကစပြီးတင်ထားတဲ့မိုဇူလ်မြို့ကလေစိတ်ကိုကြာသပတေးနေ့မှာပြန်ပြီးတော့သိမ်းယူလိုက်တဲ့အကြောင်းယူရက်အစိုးရကပြောပါတယ်အရေးပေါ်တုံ့ပြန်ကင်တွယ်ရေးတပ်ဖွဲ့တွေနဲ့ဖက်ဒရယ်အစိုးရရဲတပ်ဖွဲ့တွေဟာမိုဇူလ်မြို့လေစိတ်ကိုအပြည့်အဝပြန်ပြီးထိန်းချုပ်လိုက်နိုင်ပြီလို့ယူရက်အစိုးရပိုင်းရုပ်သံသတင်းမှာကြေညာသွားပါတယ်စီးရီးယားနိုင်ငံအဘော့မြူနာကရောက်တရမှာအထီးကံကားပုံဖောက်ခွဲတာကြောင့်လူ35ယောက်ထဲမှနေသေဆုံးပြီးအများပြားဒဏ်ရာရသွားပါတယ်။မဟာဗျူဟာကျတဲ့အဘော့မြူကို IS အစွန်းရောက်တွေလက်ထက်ကနေတူရကီတပ်တွေနဲ့မဟာမိတ်တပုံအဖွဲ့တွေကသိမ်းယူပြီးတရက်အကြာမှာပဲအခုလိုတိုက်ခိုက်တာပါ။ဆူစီယန်ရွာကတပုံတွေရဲ့လူမျိုးရေးစခန်းမှာဒီကနေ့ဖောက်ခွဲမှုကနေသေဆုံးသူတွေတဲ့တပုံတပ်ဖွဲ့ဝင်တွေနဲ့အတူအရသာအများပြားလည်းပါဝင်ပါတယ်။ဝါရှင်တန်ဒီစီမြို့တော်နာကမေလန်ပြည်နယ်မှာကျင်းပနေတဲ့ Conservative နိုင်ငံရေးလုပ်ငန်းဆိုင်ရာညီလာခံ CPAC ရဲ့နှစ်ပတ်လည်အစည်းအဝေးတတိယနဲ့နောက်ဆုံးရဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်မိန့်ခွန်းပြောဖို့ရှိပါတယ်။သမ္မတထရမ့်အစိုးရဟာပေးထားတဲ့ကတိအတိုင်းလုပ်နေတယ်လို့ဒုသမ္မတမိုက်ပန့်စ်ကကြာသပတေးနေ့မိန့်ခွန်းမှာပြောသွားပါတယ်ခင်ဗျာ
။တာချန်နဲ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Ridges ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာ burmese.voanews.com မှာလည်းပြန်လည်နားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.